American တမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့သတင်းပေါက်ကြားမှုမှာအဓိကတာဝန်ရှိသူအဖြစ်ဆွဆွဲခံထားရသူ WikiLeaks တည်ထောင်သူ Julian Assange ပေါ်ရာဇဝတ်မှုဆိုင်ရာဆွဲချက်အသစ်တွေတင်မယ်လို့ American အစိုးရကဆိုရရှိနေတွေကပြောပါတယ်။ Assange ဟာ American အစိုးရရဲ့ Guantanamo အကျဉ်းတောင် Afghanistan နဲ့ Iraq စစ်ပွဲဆိုင်ရာအစီရင်ခံစာတွေနဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုယူပြီး WikiLeaks မှာဖော်ပြဖို့ American တပ်သား Chelsea Manning နဲ့အတူပူးပေါင်းကြံစီခဲ့တယ်ဆိုပြီး American ပြည်ထောင်စု Virginia ပြည်နယ် Federal Grand Jury ကသူ့ကိုတရားစွဲဆိုထားပါတယ်။လျှို့ဝှက်သတင်းတွေအများစုပါဝင်သူရယူခဲ့တဲ့သတင်းအချက်အလက်ထဲမှာအာဖဂန်နဲ့အီရတ်ကအမေရိကန်တပ်ဖွဲ့တွေကိုအဓိကသတင်းပေးပို့သူတွေနဲ့သတင်းထောက်တွေဘာသာရေးကောင်းဆောင်တွေလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမည်တွေပါဝင်ခဲ့ပါတယ်ဒီသတင်းတွေကိုဖော်ပြခဲ့တာဟာအမေရိကန်ပြည်အောင်စုရဲ့လုံခြုံရေးကိုထိခိုက်ဖို့တိတ်အန္တရာယ်ရှိတယ်လို့တရားစွဲဆိုသူအစိုးရရှိနေတွေကပြောပါတယ်အာဆန်ချာ2012ခုနှစ်ကတည်းကသူခိုးလုံနေတဲ့ UK နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ရုံကနှင်ထုတ်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလကလန်ဒန်ရဲရဲဖမ်းဆီးခြင်းကိုခံခဲ့ရပါတယ်လန်ဒန်မှာထိမ့်သိမ်းခံရစင်မှာပဲအမေရိကန်နဲ့ဆွီဒင်နိုင်ငံတွေစီလွှဲပြောင်းပေးပို့ခံရမယ့်အခြေအနေကိုလည်းရင်ဆိုင်ရပါတယ်